တက်တွင်းမှာထားရှိတဲ့မဲယုံတွေကိုတက်ရင်တက်ဖွဲ့ပြင်ပအစဉ်ပြေတဲ့နေရာမှာထားဖို့ဆိုတဲ့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်မှုတင်သွင်းထားတဲ့ပြင်ဆင်ချက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာမဲခွဲအတည်ပြုပါတယ်။တက်ဖက်ကတော့ဒီပြင်ဆင်ချက်ကိုပြင်းထန်ကန့်ကွက်ခဲ့ပါတယ်။ဒီအပြင်ဒီမဲဆန္ဒနဲ့အပြင်ကိုရောက်နေတဲ့သူတွေရဲ့မဲပေးခွင့်ကိုလည်းရက်ပေါင်း180စာရက်ပေါင်း90နဲ့အစားထိုးပြင်ဆင်ဖို့ကိုလည်းလွှတ်တော်မှာအတည်ပြုခဲ့တာပါ။ဒီသတင်းကို VOA သတင်းတောက်မိခါကပေးပို့ထားပါရှင့်။
ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်ဆိုင်ရာရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဖို့တင်သွင်းတာကိုဒီကနေ့ပြည်သူ့လွတ်တော်မှာဆွေးနွေးအတည်ပြုလိုက်တာဖြစ်ပါတယ်။တပ်ဖက်ကတော့ပြင်ဆင်ချက်ပေါ်အပြင်ထံတက်ွက်ခဲ့ပါတယ်။တပ်မတော်သားလွတ်တော်ကိုလည်းဗိုလ်မှူးချုပ်တင်ဆန်းနိုင်ကတပ်ဖက်ကမဲပေးတာမှာပွင့်လင်းမြင်သာမှုရှိအောင်တည်ရင်တပ်ဖွဲ့တွေကိုအစဉ်ပြေတဲ့နေရာမှာထားဖို့ဆိုတဲ့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဖို့တင်ပြတာကတိုင်းရင်ကုန်တိတ်ခေါ်ကိုထိပါစေရလို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
။တမလို့သားများနဲ့အိမ်တော်စုဝင်များအတွက်မဲပေးရမှာအလန်းကွာဝေးစီမှာဖြစ်ပြီးလုံခြုံရေးအတွက်စိုးရင်ရခြင်းသွာလာရင်းနဲ့တည်ယူပို့ဆောင်ရေးအတွက်ခက်ခဲရှိခြင်းတမတ်ချိန်တွင်မဲပေးရခက်ခဲရှိခြင်းလို့ဖြစ်ပေါ်စီမှာဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကများလုံခြုံရေးအဖွဲ့အစည်းဖြစ်တဲ့လုံခြုံရေးအမြင်နဲ့တင်ပြချက်ကိုကျော်လွန်လက်လူရှုပြီးတော့မှတပ်ပြင်ပမှာမဲယုံဆောက်ဖို့ကြားရန်ခဲ့တဲ့ပြောစုရွေးကောက်ပွဲကော်မရှင်အနေနဲ့လုံခြုံရေးကိုတာဝန်ယူပေးမှာလားအမမဲပေးခြင်းဖြစ်တဲ့နည်းနည်း6နာရီကနေညနေ4နာရီအတွင်းမဲပေးနိုင်ဖို့တည်ယူပို့ဆောင်ရေးအတွက်မော်တော်ယာဉ်များအစီအစဉ်ပေးမှလားဆိုတာကိုလည်းသိလိုပါတ
ယ်။တပ်ဖက်ကတင်ပြလာတဲ့တင်ပြချက်တွေနဲ့ပတ်သက်လို့ကော်မရှင်ဘက်ကပယ်ချခဲ့တယ်လို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီကပါလက်မခံဘူးလို့ကော်မတီအတွင်းရေးမှူးဦးကျော်စိုးလင်းကပြောဆိုလိုက်ပါတယ်
။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ရည်ရွယ်ချက်နဲ့ပြင်ဆင်ထားခြင်းပဲဖြစ်ပါတယ်။အဲ့တော့အခုပြင်ဆင်တဲ့ဥပဒေကိုကြည့်မယ်ဆိုလို့ရှိရင်သူ့မူရင်းဥပဒေကိုကျော်လွန်တာမရှိဘူးကျော်ညီနေရကျွန်တော်တို့တွေ့ရပါတယ်။နောက်ဆန္ဒမဲပေးတာနဲ့ပတ်သက်လို့ကတော့မဲယုံနေရတပ်တော်ကအခုကတပ်ပြုံထုတ်လို့အခက်အခဲရှိတယ်ဆိုရင်ကျွန်တော်တို့တကယ့်ပြည်သူတွေကဒီလိုဝေးလံတဲ့နေရာတွေနဲ့ခေါင်းမှန်ရှင်းမှန်ဒီလိုသွားနေရနှစ်ပေါင်းကြာပါပြီ။ဒါကတော့မဲပေးတဲ့နေရာမှာလူတိုင်းကအခက်အခဲရှိမှာပဲ။အဲ့တော့လုံခြုံရေးနဲ့ပတ်သက်လို့ကတော့ဘယ်သူတာဝန်ယူမလဲဆိုတော့ကျွန်တော်တို့နားလေတာကတော့နော်တပ်မတော်ကမိသားစုပါဝင်ကျွန်တော်နိုင်ငံသူနိုင်ငံသားတွေရဲ့လုံခြုံရေးကိုအဓိကကျွန်တော်တို့တရားဝင်ကိုင်ဆောင်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာတာဝန်ရှိတယ်လို့ပဲကျွန်တော်လူမြင်ရတယ်
။ဒါပြင်ဒီနေ့ပြည်သူ့လွတ်တော်အစည်းအဝေးမှာရွှေပြောင်းနေထိုင်သူတွေရဲ့ဘေးပေးခွင့်ရပ်ပေါင်း180အစားရပ်ပေါင်း90နဲ့အစားထိုးအတည်ပြုလိုက်ပါတယ်။ဒီလိုပြင်ဆင်တာနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကတော့သဘောမတူပဲကန့်ကွက်ခဲ့တာရှိခဲ့ပါတယ်။မူဆယ်မဲဆန္ဒနယ်ကစိုင်းဖုံမြက်ကတော့ရွှေပြောင်းနေထိုင်သူတွေရဲ့မဲပေးခွင့်ကိုရပ်ပေါင်း180အစားရပ်ပေါင်း90နဲ့အစားထိုးပြင်ဆင်လိုက်တာကတိုင်းရင်းသားဒေသတွေကတိုင်းရင်းသားပါတီတွေအတွက်အခက်အခဲဖြစ်စေတဲ့အပြင်မဲမတမာမှုတွေဖြစ်လာနိုင်တယ်လို့ထောက်ပြဝေဖန်လိုက်ပါတယ်
။ရွှေပြောင်းလို့တော့ဥယျာဉ်လူဆောင်မှများပြားတဲ့အတွက်တည်မှုကဘုံတော်ကြီးမားမှာဖြစ်ပါတယ်။အဲ့ဒီကျူးဆက်တွေကြောင့်ဒီနယ်ခြေစိုက်တိုင်းရင်းသားပါတီများရဲ့ကိုစားပြုမှုကိုများစွာထိခိုက်စေမှာဖြစ်ပါတယ်။
ရွေးကောက်ပွဲစောင့်ကြည့်လေးလာနေတဲ့နိုင်ငံရေးလာတုံးတက်သူဦးမောင်စိုးကတော့ဒီကနေ့တင်ဆင်လိုက်တဲ့ပြင်ဆင်ချက်တွေနဲ့ပတ်သက်လို့အခုလိုတုံးတက်ဝေဖန်လိုက်ပါတယ်
။တက္ကသိုလ်ကမဲကိုပြင်ထွက်ပြီးတာတက်လာမှရှိပါဘူး။ဒုတိယတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိလို့ရှင်တော့ဒီခုနတိုင်းရင်းသားတွေနဲ့ပတ်သက်ပြီးရပေါင်းတရားရှိဆိုရင်90ချာဆိုမသိတော့ဘူးထင်ပါလေ။အခုဆိုအဓိကတိုင်းရင်းသားနယ်မြေတွေမှာကြောင်းရွှေ့ချေချတဲ့လူတွေကတိုင်းရင်းသားတွေနဲ့အတူတူအခွင့်ရရတယ်ဆိုတာကပြည်နယ်တွေရဲ့ပြည်နယ်မှာဒေသခံတိုင်းရင်းသားတွေကတခါနဲ့ဝင်ရှိတဲ့ပြင်ကျွန်တော်ဖယ်ရယ်မူလို့ဖယ်ရယ်ခွင့်ရီးလို့တိုင်းသားခွင့်ရီးလို့ပြောတဲ့အခါမှာလည်းတကယ်လို့ပြဿနာရှိမယ်လို့ထင်ပါတယ်
။ရွေးကောက်ပွဲစောင့်ကြည့်လေးလာသူတွေကတော့ရွေးကောက်ပွဲဖြစ်စဉ်မှာပါဝင်သူအားလုံးသဘောမတူနိုင်တဲ့ဥပဒေပြင်ဆင်မှုတွေဖြစ်လာရင်နိုင်ငံရေးအရာမတူညီမှုတွေဖြစ်လာနိုင်တယ်ဆိုတာကိုသတိပေးပြောဆိုလျက်ရှိပါတယ်ရှင်။